စကိုင်းတိုင်းပလဲမြို့နယ်အတွင်းကဒေသခံကာကွယ်ရေးပလဲ PDF ကစစ်ရင်တန်းတစ်ခုကိုဒီကနေ့မနက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။မိုင်းခွဲမှုအတွင်းစစ်ကားတချို့ပျက်စီးသွားတယ်လို့ပလဲ PDF အဖွဲ့ကပြောပါတယ်။အဲ့ဒီဒေသဘက်ကိုစစ်တပ်ကအင်အားဖြစ်နေတာနဲ့အတူဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခတ်နေတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီတပ်တွေကိုရရလက်နဲ့ဆွဲကင်တိုက်နေတဲ့ပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြာမေလလောက်ကလေးကစတင်တိုက်ပွဲဖြစ်ပွားနေတာပါ။ဩဂုတ်လပိုင်းကစပြီးစစ်တပ်ပိုင်းတာဝါတိုင်းတွေကိုမိုင်းခွဲတာစစ်ကားတွေမိုင်းခွဲတိုက်ခတ်ခဲ့တာတွေကိုဒေသခံကာကွယ်ရေးတပ်တွေလုလာခဲ့ပါတယ်။စစ်တပ်ဘက်ကလည်းအဲ့ဒီဒေသဘက်ကိုအင်အားတွေတိုးမြင့်ချနေပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကအောက်တိုဘာလ2ရက်နေ့ကစပြီးစစ်ရင်တန်းတွေကိုမိုင်းခွဲတိုက်ခတ်မှုတွေလုပ်နေတယ်ဆိုပြီးပလဲပြည်သူကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ဘိုးနဂါက VOA ကိုပြောပါရယ်ဒီကနေ့အောက်တိုဘာလ4ရက်နေ့မှာတော့စကိုင်းတိုင်းပလဲမြို့နယ်ကန်တော့ကျေးရွာအနောက်ဖက်ဗရောက်ကုန်းလမ်းခွဲလွန်ရွှေမင်းသမီးခွေခေါ်ကိုလောင်ပြန်ခွေမှာမိုင်းခွဲတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးသူကပြောပါရယ
်စစ်ကောင်စီရန်ကားအစီအစ်စ်တွေတော့မောင်းနေလာတဲ့စစ်ကောင်စီရန်ကားကိုဒါပြမိုင်းခွဲတိုက်ခိုက်ခဲ့တာပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပလဲမြို့နယ်ကရဲဘော်တွေလုခဲ့တာဖြစ်ပါတယ်ဒီကောင်ဒီဘက်ကသိုးစစ်စင်းနေတာရက်တော်တော်ကြာပါပြီဒီပြေးမစနိုင်ကြပါဘောအတိုက်ဆိုလို့ကတိုက်ပွဲတွေနေကြဖြစ်နေတယ်။မမေ့ရလဲသူတို့ကတော်တော်အကြာဆုံးများသွားတာဒါဒီကနေ့ဖတ်ပြီးတော့ဒီအမြောက်ကားကြီးတွေအပါဝင်နမက်ရိတ်ခါပေါ့တော်တော်များများကားရမ်းနေတယ်ဒီကနေ့မနက်တက်လာတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းနောက်ထပ်တက်လာရင်တိုက်ခိုက်ဖို့ဆိုပြီးတော့ပြင်းထားတဲ့ point တွေရှိတယ်။ဒါပေမဲ့အဲ့လောက်များမယ်မထင်ဘူးသိရင်ဟာအဲ့ဒီမှာကျွန်တော်တို့ဒီရဲဘော်တွေများပေါ့မမိုင်းမိုင်းနေအဲ့နာမှာစုပြီးတော့အတန်းရှည်ကြီးစင်ထားတယ်အဲ့မဲ့တချို့ရဲဘော်တွေကအဲမဆွဲရဲဘူးပေါ့ဒီမဆွဲရဲဘူးဆိုတာဒီကောင်လေးဘက်ကလည်းလက်နက်ကြီးသုံးပစ်ခတ်တာလည်းများနေတယ်ပြီးတော့အင်အားလည်းအဆမတန်ကြီးများနေတော့အတချို့ပွဲလေးတွေကတော့ပြန်ဆုတ်သွားတယ်ပေါ့ဒီကျွန်တော်ဒီပလဲပြည်သူ့ကာကွယ်တပ်ဖွဲ့ဘုံငကားရဲ့လာကားဖို့ဒီဘိုဘီကြီးဦးတောင်နဲ့တက်စိတ်ကအဲ့ဒီမှာတပြောက်အဖွဲ့အကုန်လုံးသူများထွက်ပြေးပြီးချမ်းထားခဲ့တယ်မဆွဲပြေးပဲချမ်းထားခဲ့တဲ့မိုင်းတွေအားလုံးတန်းစီခွဲရ28လုံးခွဲလာပြီးကားငါးပြီးဒီကကြည့်ပြီးပါဒီကောင်ဒီဘက်ကတက်တာရည်လည်းတော်တော်များများသိကြည်တယ်ထိခိုက်တာအရတော့အနေနဲ့ဖြစ်သွားတယ
်သူရဲ့ပြောကြားချက်နဲ့ပတ်သက်လို့ VOA ကတိကျအတိအပြည့်နိုင်ပြပါဦးစစ်ကောင်စီဘက်ကလည်းဒီသတင်းနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့တုံ့ပြန်မှုမရခဲ့ပါဘူးအဲ့ဒီဒေသမှာအင်တာနက်တွေပြတ်တောက်နေတာကြောင့်ရင်းနှံမိုင်းခွဲမှုနဲ့ပတ်သက်တဲ့ဓာတ်ပုံဗီဒီယိုတွေကိုလည်းမတွေ့ရသေးပါဘူးပလဲမြို့နယ်အတွင်းကဒေသခံကြေးရွာသားတွေကိုမေးကြည့်တဲ့အခါမှာတော့မနေ့ကနဲ့ဒီနေ့မှစစ်ကောင်စီရင်နှန်းတွေမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာကိုအတည်ပြုနိုင်တယ်ဆိုပြီးပြောပြပါတယ်
။အပုံတောင်ပုံသာဟိုဘက်ကိုဒီစစ်ကူတက်လာတဲ့ရင်နှန်းကိုမိုင်းခွဲတိုက်ခိုက်တာတိုက်ခိုက်ရင်းနေပြီးတော့အများနဲ့ပြစ်ခတ်မှုတွေရှိတယ်။တိုက်ပွဲနှစ်နေရပေါ့မနေ့ကတော့ဖြစ်ခဲ့တယ်။ဒီနေ့မှလည်းအဲဒီကားပေါင်းအလုံးပေါင်းဟိုကားတိတ်မောက်ဖူတော့ကိုလောင်းတွေဘူးတဲ့နေရာကိုကိုလောင်ခွေလို့ခေါ်တဲ့နေရာမှာဒီမိုင်းဆွဲတိုက်ခိုက်ခံရတဲ့အတွက်ငါးစီးမိုင်းကြည့်မှန်းနေသလို
ဒေသခံကြောက်ကြားတပ်ဖွဲ့တွေမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီရင်နှန်းကြီးဟာနဂမတောင်ဘက်မှာရက်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။အဲ့ဒီဒေသဘက်ကဒေသခံပြည်သူတချို့ကဒေသခံကြောက်ကြားတပ်ဖွဲ့တွေအတွက်တတ်နိုင်သလောက်ပံ့ပိုးကူညီနေကြတယ်လို့လည်းပြောပါတယ်
။ကလေးတွေရဲ့ကျွန်တော်တို့လိုအပ်ချက်တွေကိုကျွန်တော်တို့ကဒေသခံဒီနေ့ကဒီနေ့ကျွန်တော်တို့ရင်မချင်းတူရအဲဒီမိဘပြည်သူတွေရဲ့အထောက်အပံ့လူတွေသူတို့တင်တဲ့အတွက်တို့ရဲ့ရိတ်ခါအဲကျန်တဲ့စေဝါနောက်ပြီးတော့လည်းနဲ့ထုတ်လုပ်ဖို့အတွက်ဆိုရင်ကျွန်တော်တို့ကအချို့ဆိုရင်တပ်ဝဲဝင်နေတဲ့ကလေးတွေကကလေးတွေကအခုပြောတဲ့ရန်ကသူက၃လေးချက်စာလေးလောက်ပါတာတောင်မှသူတို့ကဒါလေးနဲ့အသက်ဆုံးတပ်ဝဲဝင်ရရှိတယ်အဲ့လိုရန်လိုအပ်တဲ့ကလေးကိုရန်ပြန်လဲမျှပေးဝေတာမျိုးသက်ဆိုင်ရာဒီ PDF တွေကိုပံ့ပိုးကူညီအဲ့ဒါလည်းဘာမှမကူညီရတတ်ပါဘူး
။မိုင်းခွဲတိုက်ခတ်မှုတွေအတွင်းစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့လို့တပ်ဖွဲ့ဝင်တဦးမနေ့ကတိဆုံးခဲ့တယ်ဆိုပြီးပလဲ PDF ကသတင်းထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကဏီရင်းမာပင်ပလဲဆားတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပြီးအခုရက်ပိုင်းစကိုင်းတိုင်းဘက်ကိုစစ်တပ်တွေအလုံးရင်းနဲ့ဝင်ရောက်နေရာယူနေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်။